အမေရိကန်သတင်းတော်ဒေါက်တာဇင်ကျော်ကိုတရုတ်အစိုးရကပြည်နှင်တန်းပေးခဲ့ပြီးနောက်အမေရိကန်ကလည်းတရုတ်သတင်းတော်တွေရဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာစီးမင်းကိုတင်းကျပ်လိုက်တဲ့အပေါ်လက်တုပ်ပြန်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။တရုတ်သတင်းတော်တွေအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနကတောက်ကြနေ့မှာထုတ်ပြန်လိုက်တဲ့စီးမင်းသတင်းမှာတော့အမေရိကန်မှာအများဆုံးရက်90သာနေထိုင်ခွင့်ပြုတော်မှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိအချိန်ထိတရုတ်သတင်းတော်တွေရဲ့အမေရိကန်ဗီဇာသက်တမ်းဟာအဲ့ဒီသတင်းတောက်တွေသက်ဆိုင်ရာဌာနအတွက်အလုပ်လုပ်ခွင့်သက်တမ်းနဲ့အတူတူပဲဖြစ်ပါတယ်။အမေရိကန်ရဲ့မှားညွန်းတဲ့တုံ့ပြန်ချက်အပေါ်မိမိတို့အကြီးအကျယ်စိတ်ပြရသလိုအပြင်းထန်ဆန့်ကျင်ကြောင်းဒါဟာတရုတ်သတင်းလောကကိုနိုင်ငံရေးအရတိုက်ခိုက်နေခြင်းသာဖြစ်ကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရဂျော်လီချန်းကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြင်ဆင်ဖို့တောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်တရုတ်နိုင်ငံကလက်တုပ်ပြန်အရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတရုတ်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ကံတွဲမှုအပေါ်ဝေဖန်ရေးသားခဲ့တာကြောင့် Wall Street Journal သတင်းတော့သုံးဦးကိုတရုတ်ကပြည်နယ်နံပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။